ပါကစ္စတန်နိုင်ငံအနောက်မြောက်ဘက်မှာမေလ17ရက်နေ့ရွေးကောက်ပွဲအကြိုမဲဆွယ်စည်းရုံးမှုတွေကိုနှစ်ကြိမ်ဘုံခွဲတိုက်ခိုက်တာခံခဲ့ရတဲ့အတွက်လူ10ဦးတည်းမင်းနဲ့သေဆုံးခဲ့ရပါတယ်။ကိုဟတ်မြို့ဆင်ချေဘုံဒေသကအမျိုးသားလွှတ်တော်တတိပုဂ္ဂလအမတ်လောင်းရဲ့မဲဆွယ်စည်းရုံးရေးရုံးကိုဒီကနေ့တနင်္လာနေ့မှာဘုံခွဲတိုက်ခိုက်တာခံခဲ့ရပြီးအနည်းဆုံး9ဦးသေဆုံးခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ပေရှဝါမြို့ကတတိပုဂ္ဂလအမတ်လောင်းတူဖြစ်တဲ့ National Camp FRD ရဲ့ရုံးကိုလည်းအလားတူတိုက်ခိုက်တာခံခဲ့ရတဲ့အတွက်သုံးဦးတည်းမင်းနဲ့တည်ဆုံးခဲ့ရပါတယ်။အခုတတိတော့ဘသူလက်ချက်ဖြစ်တဲ့ဆိုတာတဲတဲကွယ်ကွယ်မသိရသေးပါဘူး။ဒါပေမဲ့ပါကစ္စတန်မှာရှိတဲ့တာလီဘန်တွေကရွေးကောက်ပွဲဝင်မဲ့နိုင်ငံရေးပါတီအတော်များများကိုပြစ်မှတ်ထားပြီးတိုက်ခိုက်နေပါတယ်။အတိုက်ခိုက်ခံရတဲ့ပါတီတွေဟာစစ်တပ်ကအစ္စလာမစ်စစ်သွေးကြွတွေကိုနှိမ်နင်းတဲ့စစ်စင်ရေးကိုအားပေးထောက်ခံကြသလိုနိုင်ငံရေးကိုဘာသာရေးမဆက်ဆက်လိုတဲ့မူဝါဒတွေကျင့်သုံးလိုသူတွေဖြစ်ပါတယ်။ပါကစ္စတန်မှာအရက်သားအစုအသက်တက်အုပ်ချုပ်တဲ့ပထမကြိမ်အုပ်ချုပ်မှုတက်တန်းပြည့်ခဲ့ပြီးအခုမေလ17ရက်နေ့မှာနောက်ထပ်အရတအစိုးရကိုလွှဲပြောင်းပေးဖို့အတွက်ရွေးကောက်ပွဲကျင်းပတော့မှာဖြစ်ပါတယ်။